ကျွန်တော်ဝင်းမြမအမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရရဲ့လက်ထက်မြန်မာနိုင်ငံရဲ့လက်တလော့ရခိုင်ပြည်နယ်နဲ့ရင်းကြားရေးပြင်ရေရှည်စီးပွားဖွံ့ဖြိုးတိုးတက်ရေးနဲ့ငြိမ်းချမ်းရေးအတွက်ပါအမေရိကန်ဘက်ကပူးပေါင်းဆောင်ရွက်မှုလမ်းမှန်ပေါ်ပြန်ရောက်လာမယ်လို့အမေရိကန်စစ်မြေတန်ရာရှိဟောင်းတွေကဆိုလိုက်ပါတယ်မြန်မာနိုင်ငံမှာအမေရိကန်သံမန်စင်မထားမီအစ်မြင့်ဆုံးတန်ဖိုးအဖြစ်ဆောင်ရွက်ခဲ့သူပရစ်စလာကလပ်နဲ့သံမန်ကြီးဟောင်းဒရိုက်မချေတို့ကိုမေးထားပါတယ်အမေရိကန်တန်ဖိုးကြီးပရစ်စလာကလပ်ကအရေးအာရှပစိဖိတ်ဒေတာရင်းကဂျပန်တောင်ကိုရီးယားနဲ့အာဆီယံပါဝင်မဟာမိတ်တွေနဲ့အရင်ဆိုးရကြောင်အားနေခဲ့တဲ့ဆက်ဆံရေးပုံမှန်ပြန်တည်ဆောက်ဖို့ရှိပေမဲ့တရုတ်သမ္မတရဲ့တင်းမာမှုကြောင့်အဓိကဖြစ်တဲ့ဆက်ဆံရေးကတော့ဆက်ပြဿနာဖြစ်နေတာမို့မြန်မာပေါ်လဲစေဝိုက်ရိုက်ခတ်မှုရှိနိုင်တယ်လို့အခုလိုစရှင်းပြပါတယ
် Because Myanmar is one of China'sMost important neighbors, you share.
ဘာလို့လဲဆိုတော့မြန်မာကတရုတ်ရဲ့အရေးအပါဆုံးအင်းကြီးချင်းတွေကတနိုင်ငံဖြစ်နေလို့ပါအနောက်နိုင်ငံတွေဘက်ကကြည့်လို့ရှိရင်မြန်မာကတရုတ်နဲ့နယ်စပ်ချမ်းနဲ့အများဆုံးကပ်နေတဲ့နိုင်ငံတွေကတစ်ခုဖြစ်တယ်လို့စီးပွားရေးအရဆိုရင်လည်းအရေးပါတဲ့ချိတ်ဆက်မှုတွေလက်တလောအများကြီးရှိလာနေပါတယ
်ဒါအပြင် Crystalla Club ကပဲအခုအစိုးရစစ်မှာအာရှအပြင်မြန်မာအရေးကိုပါမဟာဗျူဟာရကျွမ်းကျင်တဲ့အရင်လက်ထောက်နိုင်ငံသားရေးဝန်ကြီးဟောင်း Scott Campbell လဲအခု NSC အမျိုးသားလူ့ကျွေးကောင်စီအဖွဲ့မှပါလာတာမို့မြန်မာနိုင်ငံကရင်ဂျာရေးအတွက်အဖြေရရပါကူညီနိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့တရုတ်ဘက်ကလည်းဘင်္ဂလားဒေ့ရှ်အပါဝင်မြန်မာအစိုးရနဲ့ပါသုံးဖွဲ့ဆိုင်ဆွေးနွေးပြီးဒီရင်ဂျာဒုက္ခသည်တွေအိမ်ပြန်လာနိုင်ရေးလှုပ်ဆောင်ပေးနေတာမို့ထိတ်တဲ့အခက်ခဲဖြစ်နိုင်ပါလားလို့မေးရမှာသံမတိဟောင်းဒရိုက်မချေကဒါကစူပါပါဝါပြိုင်မဲ့အရေးမဟုတ်ပဲမြန်မာအရေးသာဖြစ်တယ်လို့ဆိုပါတယ
်။ So to the degree that what China is doing is helpful.
ဒီတော့ရိုဟင်ဂျာအရေးမှာတရုတ်လုပ်နေတာတွေကရောင်ရာထောက်ကူပြုတဲ့ဆိုရင်ပူပေါင်းဆောင်ရွက်ဖို့ကြိုးစားမှာပါ။ဒါပေမဲ့အခုလိုလုပ်ငန်းစဉ်မျိုးကနေအမေရိကန်ကိုရောင်ရာကန်ထုတ်ထားမယ်။မြန်မာအရေးရောရခိုင်အရေးမှာပါတနိုင်ငံနဲ့ချုပ်ကင်ဖို့လုပ်မယ်ဆိုရင်တော့စိုးရိမ်မှုဖြစ်စီမှာပါ
။ဒါအပြင်အခုလိုအစိုးရတင်မှာမြန်မာအရေးနဲ့ဒီလူခွင့်ကိစ္စတွေကိုနီးနီးကပ်ကပ်ဆောင်ရွက်ခဲ့တူဖြစ်တဲ့အရင်ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးဆမန်သာပါဝါလဲUSCID ကအမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီအဖွဲ့ကိုဦးဆောင်မှာမို့မြမရေရှည်ဖွံ့ဖြိုးရေးကိစ္စပါပိုကူဖို့ဖြစ်နိုင်တယ်လို့ Crystalla Club ကဆိုပါတယ် Crystalla Club ကဆက်ပြီးဘင်္ဂလားဒေ့ရှ်မှာအခုတောင်တင်ဒုက္ခရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လာနိုင်ရေးလာလာကောင်းတစ်ခုကတော့လက်ရှိရခိုင်ပြည်နယ်ရဲ့ပြောင်းလဲမှုပါလို့အခုလိုရှင်းပြပါတယ
် Now Rakhine State has been in a state of war
အခုရခိုင်ပြည်နယ်ကစစ်ပွဲတံခံနေရတဲ့ပြည်နယ်ပါပြည်ခဲ့တဲ့တွေ့အတွင်းမှာတကယ်ကိုဆူဆူဝဝဖြစ်ခဲ့တာပါဒါကြောင့်မို့လို့ပြည်ပရောက်နေတဲ့သူတွေကိုပြန်လက်ခံဖို့ကိစ္စမှာရပ်တန့်နေပါတယ်အခုမကြာခင်လပိုင်းတွေအတွင်းမှာပဲဒီထိရောက်တဲ့အပြစ်ရမှုတွေဖြစ်လာတာကတော့တကယ်ကိုဝမ်းသာစရာပါဒါကိုရေရှည်ခံပြီးတော့ငြိမ်းချမ်းရေးရအောင်ဖွံ့ဖြိုးတိုးတက်အောင်အထူးဆက်လုပ်ရပါမယ်အဲ့ဒီလိုဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းမှာအမေရိကန်အနေနဲ့အတူတွဲကူညီပေးနိုင်ပါတယ
်ဒါပေမဲ့ပန်မစီဟောင်းနဲ့လက်ရှိမှာ National Democratic Institute NDI ခေါ်ဒီမိုကရေစီထွန်ကားရေး NGO ဖွဲ့ကြီးရဲ့ဥက္ကဋ္ဌဖြစ်နေတဲ့ဒရိုက်မချေကတော့ကိုဗစ်အများဆုံးခံခဲ့ရတဲ့အမေရိကန်မှာလည်းသူ့ပြဿနာနဲ့သူ့မှုအများကြီးတော့မမျှော်လင့်ထားသေးခြင်းဘူးလို့ရှင်းပြပါတယ
်။ Yeah, I mean there will be some degree of that. I think you have to understand that
it's Zulia Gunigan ကိုဖြစ်လာမှာပါ။ဒါပေမဲ့အမေရိကန်မှာအရင်၄-၅နှစ်တုန်းကလို့တခြားတိုင်းပြည်စီးပွားဖွံ့ဖြိုးမှုကိုဦးစားပေးနိုင်တဲ့အသာချက်မျိုးမရှိတော့ဘူးဆိုတာနားလည်ထားတယ်မှာ။နိုင်ငံနဲ့ဦးစားပေးစရာတွေများလာနေတော့ဒါကဘာလုံးနဲ့မြန်မာပြည်သူတွေနားလဲစေချင်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံဘက်ကနေရင်းနှီးမြှုပ်နှံမှုအခြေအနေကောင်းတွေဖန်တီးပေးရင်တော့အမေရိကန်တန်မတ်တင်နဲ့ဘိုင်ဒန်အစိုးရတက်ကလည်းတူးဆူမှတည်ကြပါတယ်။နိုင်ငံစည်းပွားပူးပေါင်းဆောင်ရွက်မှုလမ်းမှန်ပေါ်ပြန်ရောက်လာပြီးလက်ဆောင်ပူးပေါင်းမှုဖြစ်လာဖို့မျှော်လင့်ထားပါတယ
်။ဒါရိုက်မစ်ချက်ကပဲသမ္မတဘိုင်ဒန်အစိုးရစစ်မှာမြန်မာနဲ့မိသက်သူတွေပါလာတာမျိုးပြန်သုံးသပ်မှုတွေစလုပ်နေကြပေမဲ့အရင်ထဲတော့တစ်ခုလုံးအချိန်တွေမတူတော့ဘူးလို့ဆိုပါတယ
်။ It's just going to be difficult.to know if it, I doubt it will have the same attention
အရင်ဥပမာအစိုးရလက်ထက်တုန်းကတော့အထူးအလေးထားတဲ့ဒီမိုကရေစီအပြောင်းအလဲကိစ္စတွေရှိနေကြတာလေအခုတော့တခြားကိစ္စတွေများမြောင်လာနေတဲ့အတွက်သူတို့အချိန်ပေးရအောင်ပါပါ
မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့တုံ့နှံကိုလက်ခံမထားပါဘူးခင်ဗျာကျွန်တော်ဝင်းမြမ